မကြာခင်ကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လုံးကြီးလာကန်ကို NCA မှာလက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကအစိုးရနဲ့တိုက်ပွဲဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဘွဲကိုဖိတ်ကြားထားခြင်းမရှိဘူးလို့သိရပါတယ်။လက်နက်ကိုင်တွေအားလုံးပါဝင်နိုင်အောင်လို့အစိုးရရဲ့ငြိမ်းချမ်းရေးဆွေးနွေးမှုကော်မတီ UPDGC ကကြိုးစားခဲ့တယ်ဆိုပေမဲ့အခုလိုအားလုံးပါဝင်နိုင်တဲ့အခြေအနေမျိုးမရှိတာကြောင့်လက်နက်ကိုင်ပဋိပက္ခတွေပိုကြီးထွားလာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြချင်တာပါမေလ24ရက်နေ့မှာကျင်းပမဲ့ဒုတိယအကြိမ်27ရာစုပင်လုံးကြီးလာကန်ကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဘွဲဖြစ်တဲ့ GNLA တအောင်းပလောင် AA ရခိုင်တပ်မတော်နဲ့ MNDAA ကိုးကန်တပ်ဖွဲ့တို့ကိုအစိုးရရဲ့ပြည်ထောင်စုညီညွတ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC ကဖိတ်ကြားထားခြင်းမရှိဘူးလို့ GNLA ရဲ့အထွေထွေအတွင်းမှဘုံမှုချုပ်တာဖုံးကျော်ကပြောပါတယ်
NCA မထိုးရတဲ့အဖွဲ့တွေကိုဖိတ်တဲ့အထဲမှာကျွန်တော်တို့အဖွဲ့၃ဖက်ကမဖိတ်ပါဘူးကျွန်တော်အဖွဲ့၃ဖက်ရဲ့နာမည်မပါဘူးကျွန်တော်တို့ PSLF TNLA AA ရခိုင်တပ်မတော်ရဲ့ပြီးတော့ကိုကတပ်မတော်ရဲ့ကျွန်တော်တို့အဖွဲ့၃ဖက်ကတော့မဖိတ်ပါဘူးကျန်တဲ့အဖွဲ့တွေတော့အကုန်လုံးပါတယ်လို့ကျွန်တော်တွေးရတယ်ပြီးတော့ UNFC ရဲ့ DPN ဒီအဖွဲ့ကလည်းတည်တံဖိတ်ထားတာတွေးရပါတယ်ကျွန်တော်တို့မြောက်ပိုင်းမဟာမိတ်ခုနှစ်ဖက်ကတော့ဖိတ်တာမရှိပါဘူးခင်ဗျာ
ဒုတိယအကြိမ်27ရာစုပင်လုံးညီလာခံကို NCA လက်မှတ်ထိုးထားတဲ့ရှစ်ဖွဲ့ကိုဖိတ်ကြားထားပြီးအားလုံးတက်ရောက်ကြမှာဖြစ်တယ်လို့ NCA လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေတက်နိုင်အောင်လို့စ조사ညှိနှိုင်းခဲ့ကြောင်း UPDJC ဒုက္ခတာဦးသူဝေကရှင်းပြပါတယ
် NCA ထိုးထားတဲ့လူတွေအားလုံးကိုတော့အားလုံးကိုဖိတ်စာပို့ထားတယ်ပေါ့နော်ဟိုလက်မှတ်မထိုးထားသေးတဲ့အဖွဲ့တွေနဲ့လည်းပဲကျွန်တော်တို့စ조사ပြီးတော့ပါကောမလေးတွေးဆုံဆွေးနွေးကြတယ်လုပ်တယ်လေသူတို့ဆွေးနွေးတာရေလုပ်ပြီးတဲ့ခါကျတော့သူတို့ကိုဟိုအမားတော့လက်မထိုးခိုင်းတာပေါ့ဗျာထိုးပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ UDP GC ရဲ့ဘာလဲပါတယ်သူတို့ဆုံးဖြတ်ချက်တရားလည်းပဲအဲညကမှာအာဟိုကုစလေအနေနဲ့တက်ပြီးတော့သူတို့ရဲ့သဘောထားကြီးလည်းတင်ပြနိုင်တယ်ပေါ့နော်ပါမှာပေါ့အဲ့လိုမှလက်မမထိုးဘူးဆိုရင်တော့အကယ်၍တက်ချင်တယ်ဆိုရင်အာသူတို့ဟိုအထူးဧည့်တယ်ဆိုတော့ဟိုတာမန်လီလာသူတွေတော့နည်းနည်းထူရမှာပေါ့ဗျာတော်တော်လည်းပဲသူတို့ရဲ့အဲလိလာသူအနေနဲ့ပဲသူကလည်းပဲနေရပါလေ။ဘာလို့ဆိုကိုယ်စလဲအနေနဲ့ဆုံးဖြတ်ပိုင်ခွင့်တွေပဲမရှိဘူးလေ။အဲ့လိုနေနဲ့ဖိတ်မယ်ဆိုပြီးတော့ကျွန်တော်တို့ဖိတ်ထားတာပေါ့နော်
။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့၃ဘွဲကိုမဖိတ်ပဲခြံထားတာကြောင့်အစိုးရရဲ့လှုပ်ဆောင်နေတဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်ပေါ်မေခွန်းထုတ်စရာဖြစ်နေကြောင်းဘုံမှုချုပ်တာဖုံးကျော်ကပြောပါလေ
။ငါဆက်တဲ့စုပင်လုံးကြီးလာခံကျင်းပတဲ့ကျင်းပရေးကော်မတီ UB DJC ကဒါကမြမတက်မတော်မြမကောင်းဆောင်ရဲ့တဘောတာအတိုင်းပဲဆောင်ရွက်နေတယ်အဲမြမတက်မတော်မြမကောင်းဆောင်တွေကကျွန်တော်တို့ကုနကူကြတဲ့အဲ့ဒီငင်းချင်းဖြစ်စင်ထဲမှာပါလို့မရဘူးလို့ပြောထားတဲ့အတိုင်းပဲအခုဒီချိန်မှာလည်းဒီလိုပဲဆောင်ရွက်တယ်ဆိုတော့ဒီလိုဆောင်ရွက်ချက်ကတော့ဒါမြန်မာနိုင်ငံရဲ့ပြည်ပစိပီကိုဆက်ပြီးတော့မှဟိုပုံပြောမှအာဆက်လိုက်ဖြစ်ပေါ်နေတဲ့အနေအထားလက္ခဏာဒီပဲလို့ကျွန်တော်မြင်တယ်ပြီးတော့အခု27ရာစုပြည်လုံးညခံကလည်းဘလောက်ထိငင်းချင်းရေးကိစ္စတွေကိုဆောင်ရွက်နိုင်မလဲဘလောက်ထိပြည်တော်စုဟိုပြီးဆောင်မဲ့တဘုံချစ်ပြီးရနိုင်မလဲဆိုတာတော်တော်မေးခွန်းထုတ်စရာအကောင်းတဲ့အချက်ကြီးပဲပူပြော့ဖြစ်လာတယ်လို့ကျွန်တော်ဒီလိုပဲမြင်ပါတယ်
။ငញ្ញရဖို့ဆိုပြီးအစိုးရက27ရာစုပင်လုံးကြီးလာကန်ကိုထပ်မံကျင်းပဖို့ရက်နီးလာချိန်မှာပဲမြောက်ပိုင်းမဟာမိတ်ဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဘုံမှုချုပ်တာဘုံကျော်ကပြောပါတယ
်။အခုကျွန်တော်မြောက်ပိုင်းနယ်မြေမှာကျွန်တော်တို့ဒီကျွန်တော်တို့ PSL ဖြစ်နေတဲ့ရဲ့နယ်မြေဒီတော်တော်များများကိုပြီးတော့ကိုကန့်ဒါပုံကမှာဆိုဟိုအိုင်းမှာတော့အခုတတိပြင်းနေပါတယ်ဆက်တိုက်ပဲလက်နေကြီးနေပြစ်ခံရတယ်ပြီးတော့ကချင်တွေကမှကချင်ဘက်မှာဖက်ကန်ဘက်မှာလည်းတိုက်ပွဲတွေဖြစ်နေတယ်ဆိုတော့တိုက်ပွဲတွေကတော့နေတိုင်းလိုပဲဖြစ်နေတယ်အဲဖက်ပြီးဖြစ်တိုးပြီးတော့ဖြစ်မဲ့လက္ခဏာတွေလည်းကျွန်တော်တွေ့နေရပါတယ
် NCA လက်မှတ်မထိုးရသေးတဲ့ UNFC တဲကလက်နက်ကန်အဖွဲ့တွေကတော့အထူးဧည့်သည်တော်အဖြစ်တက်ရောက်ဖို့ဖိတ်စာရကြပေမဲ့တချို့အဖွဲ့တွေကတော့တက်မယ်မတက်ဘူးဆိုတာကုတိမဆုံးဖြတ်နိုင်ပဲရှိနေပါတယ်ခင်ဗျာ